ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နဲ့တက်ခရိုင်တွေမှာလည်းထိုင်းအစိုးရကကိုရိုနာဗိုင်းရပ်စ်တားဆီးကာကွယ်ရေးလုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်ပေးနေပါတယ်။အဲ့ဒီအထက်မှာတက်ခရိုင်တွေကမက်ဆောက်မြဝရီနယ်စပ်နဲ့ချင်းရိုင်ခရိုင်တွေကမဲဆိုင်တာချီလေးနယ်စပ်ဒေသတွေမှာကျန်းမာရေးစစ်ဆေးမှုတွေကိုအထူးကြက်မှတ်ဆောင်ရွက်ပေးနေတာပါ။ဒီအကြောင်းကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနဲ့နိုင်ငံခြားသားတွေအဝင်ထွက်များတဲ့ထိုင်းမြန်မာနှစ်နိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးဂိတ်တွေမှာဖေဖော်ဝါရီလ6ရက်နေ့ကနေစပြီးကျန်းမာရေးစစ်ဆေးမှုတွေနဲ့ကူးစက်ယောဂါဆိုင်ရာပညာပေးလုပ်ငန်းတွေကိုထိုင်းဘက်ကပုံမတိုးမြင့်လှုပ်ဆောင်လာတာပါ။နယ်စပ်စစ်ဆေးရေးဝင်ပေါက်ဂိတ်တွေမှာအပူချိန်တိုက်တာတဲ့စကင်ဖက်စစ်ဆေးတဲ့ကင်မရာတွေအပြင်စီးဝင်တန်းဆရာဝန်နဲ့တူနာပြုဆရာမတွေအရေးပေါ်စေယုံကားတွေပါအသင့်ပြင်ထားပါတယ်။နယ်စပ်ဒေသမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့အဖျားဝင်ချောင်းဆိုးအသက်ရှူကျက်စတဲ့လက္ခဏာတွေဖြစ်လာခဲ့ရင်နှီးစက်ရဆေးရုံကိုသတင်းပို့ပြီးဆေးစစ်ဆေးခံရဖို့ချင်းရိုင်ခရိုင်အမှတ်30ဒေသဗိုလ်မှူးကြီးရန်ကုန်မဟာပညာဝန်ကိုယ်တိုင်စော်မှုတွေလုပ်နေပါတယ်။အခုဆိုရင်နေဆက်ဆိုင်ရာကိုရိုနာရောဂါပိုးတိုက်ဖျက်ရေးလုပ်ငန်းတွေမှာအမှတ်30ဒေသဆေးဝန်ထမ်းတွေလည်းပူးပေါင်းဆောင်ရွက်လာတာပါ။ထိုင်းကျန်းမာရေးဝန်ကြီးအနုတင်ချန်ဝေရကွန်ကဖေဖော်ဝါရီလ9ရက်နေ့မှာပဲနိုင်ငံခြားသားခီးသွားတွေနဲ့ပတ်သက်လို့အခုလိုပြောသွားခဲ့ပါတယ်
။ไอ้ฝรั่งอีกนะครับไอ้พวกฝรั่งนักท่องเที่ยวอันนี้ต้องบอกไปยัง
ထိုင်းနိုင်ငံသားတွေကိုထိုင်းနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားတွေကိုနှကောင်းစီမျက်နှာအကာကိုဝတ်ဆင်ကြဖို့တကယ်တမ်းကျွန်တော်တို့အားလုံးဟာဒီဗိုင်းရပ်စ်ပိုးအန္တရာယ်တွေနဲ့ရင်ဆိုင်နေရတာဖြစ်လို့အားလုံးပူးပေါင်းပါဝင်ကြဖို့လိုအပ်ပါတယ်အဲ့ဒီလိုမဝစ်ထားတာမျိုးမျက်နှာအဖုံးအွယ်တွေမတက်ကြပဲငင်းပယ်ကြတဲ့နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံကိုလာရောက်လည်ပတ်တာမလုပ်ပါနဲ့ဆိုပြီးလေးလေးနက်နက်ပြောဆိုသွားတာပါကျန်းမာရေးဝန်ကြီးကိုယ်တိုင်ဘန်ကောက်မြို့လယ်ကစရံရထားပူရာမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကာကွယ်ဖို့နှကောင်းစီးမတ်တွေဝတ်ဆင်ကြဖို့လိုက်လံနှိုးဆော်တာတွေကိုလုပ်နေရင်းနဲ့ဒီလိုပြောဆိုသွားတာပါထိုင်းမြန်မာနယ်စပ်ကအခြေအနေတွေကိုတော့မြန်မာရွှေပြောင်းလုံသမားရေးဆောင်ရွက်နေတဲ့ရောင်ကြီးဦးလုံသမားအဖွဲ့ကတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါဗျ။
အခုတက်ခရိုင်နဲ့ချင်းရိုင်ဘက်မှာကချင်းရိုင်ဘက်မှာကတော့တူရတယ်ပေါ့နော်ခီးသွားတဲ့ဒီကျင်းနိုင်ငံသားတွေများတဲ့ခါကျတော့ပို့ပြီးတော့စစ်ဆေးတာရှင်းကတာဝန်ရှိတဲ့ဆရာဝန်တွေကိုလည်းဒီဟိုဒီလက်လက်ပြီးတော့စစ်တဲ့ဒီကားတွေမျိုးတွေနဲ့ဒီဒီနိုင်ငံသားတွေကျင်းနိုင်ငံသားတွေဒါမှမဟုတ်နိုင်ငံသားအဝန်ထမ်းများတဲ့နေရာတွေမှာစစ်စေးတာရှိတယ်တက်ခိုင်မှာလည်းဒီကျွန်တော်မြန်မာနိုင်ငံနဲ့ဖြည့်ဆက်နေတယ်ရှုပ်ဘူးပဲပြောမယ်ဆိုလို့ရှိရင်ဒီမီဒီယာကရောက်ရင်းနှီးနယ်တွေမှာရှိတယ်အဲ့ဘက်မှာကရုပ်တွေကရင်းနှီးနှုတ်နယ်ပြီးအဆောင်တွေစောက်တာစီဝါရေးတခုပြင်ဆင်တာတွေဝတ်ထွက်တော်လာနေရတယ်ရှိတယ်ပြီးတော့ကြတော့ကာရှင်ရုံတွေရှိတာပေါ့နော်အဲ့လိုမျိုးတွေလုပ်ထားတဲ့ခါကျတော့ကျွန်တော်နိုင်ငံသားတွေဝတ်ထွက်တော်လာနေတဲ့ခါကျတော့တက်ခိုင်မှာလည်းပဲဟာလာပို့ပြီးတော့အချိန်မြင့်ပြီးတော့စစ်စေးကြစစ်စေးတာတွေကိုကျွန်တော်လုံဆောင်နေတာကိုတွေ့ရပါတယ်ကြာ
ထိုင်းနိုင်ငံအနေနဲ့ထိုင်းမြန်မာနယ်စပ်ဒေသမှာမြန်မာနိုင်ငံသားအလုသမားများအများပြားရှိနေတဲ့စမုတ်ပရာကန်ခရိုင်မှာလည်းထိုင်းကျန်းမာရေးဝန်ကြီးဌာနကနှကောင်းစီးမျက်နှာကားတဲ့မတ်တွေကိုဝတ်ဆင်ကြဖို့အတွက်မြန်မာနိုင်ငံသားတွေကိုအခမဲ့ပေးဝေနေပြီးစာတင်ကျောင်းတွေမှာလည်းကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာပညာပေးလုပ်ငန်းတွေကိုအချိန်မြင့်လုံဆောင်နေပါတယ်ရှင်